မြန်မာနိုင်ငံတွင်မှာစီးပွားရေးလုပ်ငန်းလုပ်နေတဲ့နိုင်ငံတကာကုမ္ပဏီတွေဟာစစ်ကောင်စီရဲ့နိုင်ငံခြားငွေထိန်းချုပ်ရေးအပြောင်းအလဲတွေကြောင့်မှာဒေါ်လာငွေယောနေလာတဲ့အခက်အခဲနဲ့ရင်ဆိုင်နေရတယ်လို့ Nikkei Asia သတင်းကရေးပါတယ်။နိုင်ငံခြားငွေအလုံးလောက်မရှိတာကအကြီးဆုံးပြဿနာဖြစ်နေတဲ့အကြောင်းဂျပန်စီးပွားရေးလုပ်ငန်းရှင်အကြီးကတူပြောပြတာကိုသတင်းစာကလည်းကိုးကားရေးသားထားတာပါ။ပြည်ရင်းမှာနိုင်ငံခြားငွေအသုံးပြုမှုကျေပြန့်လာတာနိုင်ငံခြားငွေလိုအပ်ချက်များလာတာနဲ့ငွေလဲနှုန်းမတည်ငြိမ်တာတွေကိုထိန်းချုပ်ဖို့အတွက်ပြီးခဲ့တဲ့ April နောက်ပိုင်းဗဟိုဘဏ်ကကန့်သတ်ချက်အသစ်တွေကိုဇက်တိုက်ထုတ်လာခဲ့တာပါနိုင်ငံခြားငွေလက်ခံရရှိသူတွေအားလုံးမြန်မာကျပ်ငွေနဲ့လဲဖို့နိုင်ငံခြားငွေလွှဲပြောင်းမှုကိုစက်မှတ်တဲ့အမိန့်ထုတ်ပြန်ခဲ့ပြီးတဲ့နောက်ပိုင်းမှာတော့နိုင်ငံခြားကုမ္ပဏီတွေနဲ့ပြည်ပကလာလုတဲ့အဖွဲ့အစည်းတွေကိုကင်းလွတ်ခွင့်ပေးခဲ့တာပါတစ်ဆက်တည်းမှာပဲတိုင်းဒေသကြီးပြည်နယ်အစိုးရအဖွဲ့အစည်းတွေအနေနဲ့ကုန်ပစ္စည်းဝယ်ယူရောင်းချတာနဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်ပေးချေတာဈေးနှုန်းဖော်ပြတာတွေကိုပြည်ရင်းသုံးစက်ငွေနဲ့သာဆောင်ရွက်ဖို့လည်းညွှန်ကြားထားတာဖြစ်ပါတယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့နိုင်ငံတချို့ကဗန်နိုင်းရေးလုံခြုံမှုနဲ့ရှင်တွဲပြီးဒေါ်လာကိုလက်နက်တပ်ဖွဲ့အသုံးချနေတဲ့အတွက်ဒေါ်လာနိုင်ချစ်မှုခံနေရတယ်လို့ပြောပြီးနိုင်ငံတကာနဲ့ကုန်သွယ်ရေးမှာရူဘယ်၊ယွမ်၊ရူပီးစတဲ့ငွေတွေနဲ့အစားထိုးဖို့အတွက်ရုရှားနိုင်ငံဗလာဒီဗော့စတော့မြို့မှာကျင်းပတဲ့ခုနှစ်ကြိမ်မြောက်ရှေ့ပြားစီးပွားရေးဖိုရမ်မှာမနေ့ကတိုက်တွန်းသွားပါတယ်